မကန်ပြည်တော်စုမှပြီးခဲ့တဲ့ဘက်ကကွယ်လွန်သွားခဲ့တဲ့အထက်လွှတ်တော်အမတ် Diane Feinstein အတွက်နိုင်ငံရေးအရဂုဏ်ပြုအောက်မေပွဲကို San Francisco မြို့တော်ခန်းမှာတောက်ကြနေကကျင်းပခဲ့ပါတယ်။သူရဲ့ခင်မင်ရင်းနှီးတဲ့တငယ်ချင်းလို့သမ္မတဂျိုးဘိုင်ဒန်ကပြောကြားပြီးတော့လွှတ်တော်အမတ် Feinstein ရဲ့နိုင်ငံရေးဂုဏ်သိက္ခာကြီးမားစွာဆွမ်းဆောင်ခဲ့မှုတွေကိုဗီဒီယိုကတစ်ဆင့်ချီးကျူးပြောကြားခဲ့ပါတယ်။လွတ်လပ်မှုနိုင်ငံသားလွတ်လပ်ခွင့်လုံခြုံရေးနဲ့ဖွဲ့စည်းပုံဥပဒေလိုနိုင်ငံအတွက်အရေးကြီးတဲ့ကိစ္စတွေကိုအလေးထားကာကွယ်သူဖြစ်တယ်လို့သမ္မတဘိုင်ဒန်ကချီးကျူးခဲ့ပါတယ်။ San Francisco မြို့တော်ခမ်းမအဖြစ်မှာကျင်းပခဲ့တဲ့အခမ်းအနားကိုကိုယ်တိုင်တက်ရောက်ခဲ့တဲ့ဒုသမ္မတ Kamala Harris ကလည်း American ပြည်ထောင်စုနဲ့ American အမျိုးသမီးတွေရှေ့တန်းရောက်အောင်ဦးဆောင်ပေးခဲ့သူတယောက်ဖြစ်သူကိုနိုင်ငံကဥညွတ်ဂုဏ်ပြုနေမှာဖြစ်တယ်လို့ပြောကြားခဲ့ပါတယ်။ San Francisco မြို့တော်ဝန်အဖြစ်နှစ်ကြိမ်အရွေးခံခဲ့ရဘူးတဲ့အထက်လွှတ်တော်အမတ် Diane Feinstein ရဲ့နိုင်ငံရေးဆောင်ရွက်မှုတွေကိုဂုဏ်ပြုပွဲမှာလက်ရှိ San Francisco မြို့တော်ဝန်အထက်လွှတ်တော်လူများစုခေါင်းဆောင်Chuck Schumerတို့ကလည်းဂုဏ်ပြုအောက်မေ့စကားတွေပြောခဲ့ကြပါတယ် San Francisco မြို့တော်ခမ်းမမှာမြို့တော်ဝန်ဟောင် Feinstein ကိုနှစ်ရက်ကြာဂုဏ်ပြုပွဲလုပ်ခဲ့တာပါတောက်ကြနေ့ကအခမ်းအနားမှာတော့ California ပြည်နယ်အုပ်ချုပ်ရေးမှူး Gavin Newsom အပါအဝင်အထူးဖိတ်ကြားထားသူတွေတက်ရောက်ခဲ့ကြပါတယ်အမေရိကန်နိုင်ငံ၏လောကမှာဩဇာကြီးမားတဲ့အထက်လွှတ်တော်မတ်ဒိုင်းဖိုင်းစတိုင်ဟာမြန်မာဒီမိုကရေစီရေးကိုလည်းထောက်ခံအားပေးသူတဦးဖြစ်ပြီးတော့2020ခုနှစ်ဆက်အာဏာသိမ်းပြီးနောက်ပိုင်းဒီမိုကရေစီရေးလှုပ်ရှားသူတွေအပေါ်မှာစစ်တပ်ဖိနှိပ်မှုတွေကိုလူသိရှင်ကြားဝေဖန်ခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ